Ivory Coast နိုင်ငံရဲ့လက်ရှိသမ္မတ Laurent Gbagbo ပေါ်တစ္ဆာခန်းနဲ့တပ်ဖွဲ့တွေနဲ့တပုံတပ်ဖွဲ့နှစ်ဖွဲ့စလုံးကအရသားတွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုရပ်တန့်ကြဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲနှစ်ဖက်အပြင်းထန်တိုက်ပွဲတွေဖြစ်ပေါ်လာမယ့်အရေးကိုမြို့တော်အဘီဂျန်ကပြည်သူတွေစိုးရိမ်တကြီးစောင့်ဆိုင်းနေကြပါတယ်။လက်ရှိသမ္မတ Laurent Gbagbo ကိုအပြစ်သားတိုက်ထုတ်နိုင်ဖို့တပုံတပ်ဖွဲ့တွေကပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲဂျိုဂျာတနတ်တန်တွေကိုမြို့တော်အဘီဂျန်မှာလေးရမြောက်နေအဖြစ်နဲ့ကြားနေရတဲ့အကြောင်းမျက်မြင်သက်သေတွေကတင်းငွေနေမှာပြောပါတယ်။နိုင်ငံတကာကအတိအမှပြုထားတဲ့သမ္မတအလာဆန်နေဝါတာရာအပေါ်တစ္ဆာခန်နဲ့တပ်ဖွဲ့တွေကကြာသပတေးနေ့မှာတိုင်းပြည်အနှံ့မှာအလင်းအမြန်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်မြို့တော်ကိုရောက်လာကြတာပါလက်ရှိသမ္မတဘတ်ဘိုအနေနဲ့အာဏာကိုလွှဲပြောင်းပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ကတင်းနှင်းငွေနေ့မှာကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ရွက်ကောက်ဘွဲအနံ့ရသမ္မတဝါတာရာအပေါ်တစ္ဆာခန်နဲ့တပ်ဖွဲ့တွေအနေနဲ့လည်းစစ်ပွဲအတွင်းလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုလေးစားလိုက်နာပြီးအရသားတွေကိုတိုက်ခိုက်တာတွေမလုပ်ကြဖို့လဲနိုင်ငံသားရေးဝန်ကြီးကလင်တန်ကတိုက်တွန်းထားပါတယ်ဒီတော့အတွင်းတိုင်းပြည်အနောက်ပိုင်းမှာအင်္ဂါနေ့ကအရသားတွေတိုက်ဆုံမှုများပြားလာနေတဲ့အတွက်နှစ်ဖက်စလုံးကထင်းထင်းသိမ့်သိမ့်ပြုတ်လောက်ကြဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အရသာတည်ဆုံသူအရေးအတွက်ဟာ8000အထိရှိခဲ့တဲ့အကြောင်းနိုင်ငံတကာကြက်ချင်ကြီးအဖွဲ့ကပြောသလိုပဲကက်သလစ်လူမှုကွန်ရီအဖွဲ့ကတော့တည်ဆုံသူအရေးအတွက်ဟာ1000အထိရှိတယ်လို့ဆိုပါတယ်